ကမ္ဘာစီးပွားရေးအင်အားကြီး G7 ထိပ်သီးစည်းဝေးပွဲတက်ရောက်ဖို့အတွက်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်နိုင်ငံမှာရောက်ရှိနေပါတယ်။ G7 ထိပ်သီးစည်းဝေးပွဲကျင်းပမဲ့ဟီရိုရှိမာမြို့မှာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါနဲ့ဒီကနေ့ပဲတွေ့ဆုံပြီးတော့နှစ်နိုင်ငံကိစ္စရပ်တွေကိုဆွေးနွေးခဲ့ကြပါတယ်။ယူကရိန်းနိုင်ငံပေါ်ထောက်ခံရေးရုရှားရဲ့စစ်ရေးရန်လုံမှုအတွက်တာဝန်ခံနိုင်ရေးတို့လိုဘုံတံပိုးထားတဲ့ကိစ္စတွေမှာအမေရိကန်နဲ့ဂျပန်အတူရပ်တည်နေတယ်လို့သမ္မတဘိုင်ဒန်ကဝန်ကြီးချုပ်ကီရှိဒါကိုပြောကြားသွားပါတယ်။နျူကလ িয়ার လက်နက်မပြန့်ပွားရေးအင်ဒိုပစိဖိတ်ဒေသမှာလွတ်လပ်မျှတရေးအတွက်ကတိပြုထားတာကိုလည်းသမ္မတဘိုင်ဒန်ကပြောကြားပါတယ်။နိုင်ငံတကာမှဒီစီးနင်းဥပဒေတွေပေါ်အခြေခံပြီးတော့လွတ်လပ်မျှတမှုရှိရေးဂျပန်နဲ့အမေရိကန်တို့ကဆောင်ရွက်နေတယ်ဆိုတာကို G7 ထိပ်သီးစနစ်ပွဲမှာပြသမှာဖြစ်တယ်လို့ဂျပန်ဝန်ကြီးချုပ်ကီရှိဒါကလည်းပြောကြားခဲ့ပါတယ်။ဒီနှစ်နိုင်ငံအပြင်ကနေဒါ၊ပြင်သစ်၊ဂျာမနီ၊အီတလီ၊ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့ပါဝင်တဲ့ G7 ထိပ်သီးစည်းဝေးဝဲကြရင်ယူကရိန်းကိုရုရှားကျူးကျော်တိုက်နေတဲ့စစ်ပွဲကိစ္စအပြင်တရုတ်ကကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကန့်သတ်ချက်တွေလုပ်နေတာတွေဒဏ်ခတ်ပိတ်ဆို့မှုတွေအကြောင်းကိုလည်းထိကြထားဆွေးနွေးကြမှာဖြစ်ပါတယ်။ G7 အဖွဲ့ဝင်နိုင်ငံတွေကတရုတ်ကိုကျွမ်းကျင်နည်းပညာတင်ပို့မှုနဲ့ရင်းနှီးမြှုပ်နှံမှုကန့်သတ်ချက်တွေလုပ်ပြီးအရေးယူဖို့အလားအလာလည်းရှိနေပါရဲ့ရှင်။